တောင်တရုတ်ပင်လယ်တွင်ကတရုတ်နိုင်ငံကတည်ဆောက်ထားတဲ့လူလုံကျွန်းတူတွေပေါ်ဒီလအစောပိုင်းက B52 အမျိုးအစားအမေရိကန်လေယာဉ်တွေဖြတ်တန်းပြန်တန်းခဲ့တာဟာစစ်ရေးရကြီးမားတဲ့ကျူးကျော်ရန်စာမှုတရဖြစ်တယ်လို့တရုတ်နိုင်ငံဘက်ကဆွဆွဲလိုက်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာဒီလေယာဉ်တွေထွက်သွားဖို့တရုတ်နိုင်ငံဘက်ကသတိပေးခဲ့ပြီးအမေရိကန်ရဲ့ဒီလှုပ်ဆောင်မှုဟာနှစ်နိုင်ငံကြားစစ်ရေးပြည်ပခါတွေဖြစ်လာနိုင်တဲ့အထိဥတည်သွားနေတယ်လို့ဆိုပါတယ်။တောင်တရုတ်ပင်လယ်တွင်ကလူလုံကျွန်းတူတွေအားလုံးဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်နယ်မြေဖြစ်တယ်လို့တရုတ်ဘက်ကပြောဆိုထားတာပါ။အမေရိကန်ရဲ့ရေတပ်အကြီးအကဲ Bill Arban ကတော့အဲ့ဒီဒေသတွင်မှာအမေရိကန်ရေတပ်ဟာပုံမှန်လက်ကျင့်ရေးလုပ်နေတာလို့ပြောပါတယ်။အဲ့လိုပြန်တမ်းမှုဟာ Freedom of Navigation စစ်စင်ရေးမဟုတ်ပဲလေယာဉ်တွေဟာလမ်းကြောင်းလွှဲပြီးပြန်တမ်းမိတာမျိုးဖြစ်နိုင်ပွဲရှိတယ်ဆိုတဲ့သဘော Arban ကပြောပါတယ်။ဒီ freedom of navigation စစ်စင်ရေးဆိုတာဟာအခြားနိုင်ငံတွေနဲ့နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးမူပေါင်းကြော်တောင်းဆိုလာရင်အမေရိကန်တွေနဲ့ဟန့်တားတဲ့အခါမှာဆောင်ရွက်တဲ့စစ်စင်ရေးမျိုးဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုသူတို့ပိုင်တယ်လို့ပြောဆိုထားတဲ့တရုတ်နိုင်ငံဟာနယ်မြေပြန်လည်ရယူရာနဲ့အခြားနိုင်ငံတွေနဲ့သူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းတွေကိုမြေဖို့ချဲ့ထွင်တာကိုလှုပ်ဆောင်တိုးချဲ့လှုပ်ဆောင်လာတာကြောင့်အမေရိကန်အပါအဝင်အာရှပစိဖိတ်ဒေသတွေကနိုင်ငံတွေနဲ့စိုးရိမ်မှုတွေတိုးလာနေတာဖြစ်ပါတယ်ခင်ဗျာ။